အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကမ္ဘာအကြီးမားဆုံးလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုတစ်ခုကိုနှစ်ဖက်ကိုယ်စားလှယ်တွင်ညှိနှိုင်းရယူနိုင်ခဲ့ပါပြီ။တကယ်လို့သာဒီသဘောတူညီမှုဟာဥရေဆိုင်ရာအခက်အခဲတွေကိုကျော်လွှားနိုင်မယ်ဆိုရင်နှစ်နိုင်ငံကြားမှာစီးပွားရေးဟာအများကြီးတိုးတက်လာဖို့ရှိပါတယ်။အပြည့်စုံကိုတော့ဆိုးမျိုးတော်ကနေ Cut Asian သတင်းပို့ပို့ထားတာပါ။တောင်ကိုရီးယားသမ္မတနိုမိုဟွန်းကအမေရိကန်နိုင်ငံရဲ့လွတ်လပ်စွာကုန်သွယ်ရေးကိုသဘောတူညီခဲ့တာဟာလုံးတင်တဲ့လုံးရဖြစ်တယ်ဆိုတာသဘောကျတဲ့တစ်ဖက်ကလည်းလေးပြေတိုးတဲ့သဘောနဲ့ပြောသွားပါတယ
်။물론 어려움을겪어야하는 국민들도 많이 있습니다. 그 대표적인 분야가 농업입니다.
တနင်္ဂနွေလုံးကိုရုံးမြင့်တန်ကြားကနေပြီးတော့ Mr. No ပြောသွားတာကတော့ဒီသဘောတူညီချက်ကြောင့်ထိခိုက်ရသူတွေရှိတယ်ဆိုတာသူသိပါတယ်။အစိုးရအနေနဲ့သာတောင်ကိုရီးယားရဲ့ဈေးကွက်ကိုပို့ပြီးတော့ဖွင့်ပေးတဲ့နေရာမှာအဆင်ပြေနိုင်ဆုံးဖြစ်အောင်ဝိုင်းဝန်းကူညီဖို့တောင်ကိုရီးယားသမ္မတနိုကပြောသွားပါတယ်။အခုလိုမျိုးသဘောတူညီမှုကိုတော့ဆင်လာကြနှိမ့်နိုင်မှုတွေလှုပ်ဆောင်ခဲ့ပြီးတော့အတိမ်းဆုံးအလွယ်ဆုံးကိစ္စရပ်တွေကိုတော့နောက်ဆုံးပိတ်၃ရက်ကြာနေရောညပါဆွေးနွေးခဲ့ကြပြီးမှရရှိခဲ့တာပါ။ဒါမဲ့နောက်ဆုံးရရှိလာတဲ့ရလဒ်ကတော့ရှေ့ကအပင်ပန်းခံလုပ်ခဲ့ရကြုံနဲ့ပါတယ်လို့American ရဲ့အစင်းမြင့်နှိမ့်နိုင်ရေးကိုယ်စားလှယ် Wendy Gatler ကပြောပါတယ
်။ I give it an A+. Plus. I think it's a high quality agreement. Yet
အကောင်းတကအကောင်းဆုံးရလတ်ပါပဲ။တကယ်တန်ဖိုးရှိတဲ့သဘောတူညီမှုပါ။တိတ်ကိုလည်းတရားမျှတပါတယ်လို့ Miss Gatler ကပြောသွားပါတယ်။ဒီသဘောတူညီမှုတွေကအသေးစိတ်အချက်အလက်တွေကိုတော့နှိမ့်နိုင်ရေးသမားတွေထုတ်မပြောသေးပါဘူး။ဒါပေမဲ့အစားအသောက်ကအစားမော်တော်ယာဉ်အစုံဗန္နာရေးဝန်ဆောင်မှုလုပ်ငန်းအစုံကုန်ပစ္စည်းတွေလုပ်ငန်းတွေပေါ်ထိန်းချုပ်ကန့်သတ်ချက်တွေကိုရှော့ချပစ်တာကန့်သတ်ချက်တွေကိုဖယ်ရှားပစ်တာတွေပါဝင်တယ်လို့ဆိုပါတယ်။တောင်ကိုရီးယားဘက်ကတော့တချို့ကုန်သွယ်ရေးအကာအကွယ်စည်းမျဉ်းတွေကိုဆက်ထားရှိဖို့ပြောဆိုထားတယ်လို့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးကင်မျွန်ဂျွန်းကသတင်းထောက်တွေကိုပြောပါတယ
်။ Tom 우리국민이국민이우려가컸던농업분야에서
တောင်ကိုရီးယားလူလူကတိတ်ဆိုးရင်နေရမှလို့အခုလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ထက်မှာတောင်ကိုရီးယားရဲ့စံစဘာဈေးကွက်ကိုချန်လတ်ထားမယ်လို့ကြေပေးထားတဲ့အတိုင်းပဲတောင်ကိုရီးယားနိုင်ငံရေးသမားတွေလှုံ့ဆော်ပါတယ်လို့မစ္စတာကင်ကပြောပါတယ်။စံစဘာထုတ်လုပ်မှုဟာတောင်ကိုရီးယားယဉ်ကျေးမှုရဲ့အစိတ်အပိုင်းတစ်ခုလို့ရှုမြင်ကြပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီသဘောတူညီမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမကြာခဏဖြစ်ပွားခဲ့ရပါတယ်။အခုသဘောတူညီချက်အရာတောင်ကိုရီးယားရဲ့မော်တော်ကားထုတ်လုပ်ရေးနဲ့ဗန္ဒာရေးဝန်ဆောင်မှုဈေးကွက်တွေကိုဝင်ရောက်ထိုးဖောက်တဲ့နေရာမှာအမေရိကန်ကုမ္ပဏီတွေလိုချင်တဲ့ပုံရဖို့အရေးတိုးတက်မှုရရှိခဲ့တယ်လို့ညှိနှိုင်းရေးသမားတွေကဆိုပါတယ်။အမေရိကန်ကားထုတ်လုပ်ရေးကုမ္ပဏီတွေကတောင်ကိုရီးယားဟာသွင်းကုန်တွေကိုဖိနှိပ်ဖို့စီးမျဉ်းတွေကိုလိုသလိုပြောင်းလဲပစ်တယ်လို့ဆွဆွဲထားပါတယ်။တနင်္လာနေ့ကသဘောတူညီချက်ကိုအမေရိကန်လွှတ်တော်မတ်တွေကလက်ခံမခံဆုံးဖြတ်ရမယ်။နောက်ဆုံးသတ်မှတ်ချိန်မတိုင်ခင်နိုင်ငံပိုင်းတွင်မှာရင်အမေရိကန်သမ္မတဘုရားကဒီသဘောတူညီချက်ကိုကွန်ဂရက်လွှတ်တော်မှာကျင်ညာခဲ့တာဖြစ်ပါတယ်။တကယ်လို့သာသတ်မှတ်ချိန်ကျော်သွားတယ်ဆိုရင်ကွန်ဂရက်လွှတ်တော်အဖွဲ့ဝင်တွေဟာဒီသဘောတူညီချက်နဲ့ပတ်သက်ပြီးတော့ပြင်ဆင်ချက်တွေကိုတောင်းဆိုလာနိုင်ပြီးသဘောတူညီချက်ဒီလောက်မြန်မြန်ရရှိဖို့အရေးကိုလည်းထိခိုက်သွားစေမှာဖြစ်ပါတယ်။ဒီသဘောတူညီမှုဟာဥရေပြုဖို့လာပေါင်းတော်ကြာနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါမဲ့သမ္မတဘုရားသမ္မတတက်တန်မကုန်ရင်ပြီးမြောက်နိုင်တယ်လို့လည်းပြောပါတယ်။